မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ5ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18.1925ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖြန်တရင်တွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ့်ပြောပြမှာပါ။ဒါနဲ့ထရမ်ကအမေရိကန်စီးပွားရေးတိတ်ကိုတိုးတက်လာနေတဲ့အကြောင်းအင်္ဂါနေ့ညကပြောတဲ့နိုင်ငံတော်အခြေပြမင်းကွန်းထဲမှာထည့်ပြောသွားပါတယ်။ဒူရီညာရီပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးမဲ့ ICC အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။ ICJ ကချမှတ်ထားတဲ့ကြားကာလလုံဆောင်ရမှာတွေကိုလိုက်နာဖို့ဥရောပသမဂ္ဂကမြန်မာနိုင်ငံကိုတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းလှတွေထဲမှာတော့အမေရိကန်သမ္မတထရမ့်ကသူ့ရဲ့တတရအချိန်ကြာနိုင်ငံတော်အခြေပြမင်းကွန်းမှာလာမယ့်ရွေးကောက်ပွဲကိုဥတီတဲ့မူဝါဒတွေအကြောင်းအခုလိုပြောသွားပါတယ်
။ Recognizing that all past attempts have failed.We must be determined and creative in order to stabilize the region and give millions of
ဒေသတွင်းနဲ့ရောဒီတန်းနဲ့ချင်းကလူငယ်တွေရဲ့အနာဂတ်အတွက်ပါတန်တိတ်ထန်ချပြီးဆောင်ရွက်ပေးမယ်အကြောင်းပြောသွားတာနဲ့အတူနားဆင်ရမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့ဒီကိုရိုနာဗိုင်းရပ်စ်တန်တရာလူနာဖြစ်စောင့်ကြည့်နေသူ9ဦးအနက်အခု2ဦးသာရှိတော့တဲ့အကြောင်းကိုဒီကျန်းမာရေးဌာနတာဝန်ရှိသူကပြောသွားပါတယ်။ရခိုင်ပြည်နယ်ကရသေးတောင်နဲ့ဘူးသီးတောင်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေလို့စစ်ပေးဆောင်နေတဲ့ဒေသခံတွေ3000လောက်ရှိလာနေတဲ့အကြောင်းကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါ။ဒီအရာတွေမတိုင်ခင်မှာတော့အခုထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်။
အမေရိကန်နိုင်ငံဟာရုပ်ရော့ကြဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တန်3နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းတိုင်ကိုမှေးမိန်သေးတင်စီတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်အတွင်း3ချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကကွန်ဂရက်လွှတ်တော်မှာပြောတဲ့နိုင်ငံတော်အခြေပြမင်းကွန်းထဲမှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတဖို့တရားစွဲဆိုထားတာကို Republican Party ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ရဲ့မတိုင်ခင်တရက်မှာပဲအထက်အောက်လွှတ်တော်ညဘောင်းကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်နိုင်ငံတော်အခြေပြမင်းကွန်းပြောတာပါ။ဒါ့အပြင်2020ပြည့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအပြိုင်အဆိုင်လုပ်နေကြတဲ့အခြေအနေနဲ့တိုက်ဆိုင်နေပါတယ်။တနာယီခွဲနီးပါးကြတဲ့မင်းကွန်းထဲမှာအများအပြားပြောသွားတာကတော့သူ့သမ္မတတက်တန်းတွင်အမေရိကန်စီးပွားရေးဘယ်လောက်တောင်တိုးတက်ကောင်းမွန်လာနေပြီဆိုတဲ့အကြောင်းပါပဲ။ကုန်သွယ်ရေးညှင်းပေါင်းမှုဆိုင်ရာဆွေးနွေးပွဲတွေမှာအောင်မြင်မှုတွေရခဲ့တာစစ်ဖက်အင်အားကိုပြန်ပြီးတိုးချက်တည်ဆောက်တာအာဖရိကန်လွယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့တခြားလူနည်းစုတွေကြားမှာအလုပ်လက်မဲ့နှုံရော့သွားတာစားတဲ့အချက်တွေကိုသမ္မတကထောက်ပြပြောဆိုသွားပါတယ်။ကျွန်တော်တို့ဟာတိတ်မကြခင်ကာလတုန်းကတွေးကြည့်လို့တော့မရတဲ့နှုံနဲ့ဆက်ဆက်တိုးတက်နေပြီးဘယ်တော့မှနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့လေသမ္မတထရမ့်ကပြောပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
American စီးပွားရေးကောင်းမွန်ကြောင်းအဓိကပြောသွားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းအပေါ်ဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်လာမှာတော့ဝင်ငွေမညီမျှမှုတွေနဲ့အကြမ်းမာရေးအာမခံပေးနိုင်ဖို့စ조사နေကြရတဲ့အခြေအနေတွေကိုမိမောင်းထိုးပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့သမ္မတကသုံးသပ်ပြသွားပေမဲ့ American အလုပ်သမားတွေထိခိုက်နစ်နာမှုရှိနေတယ်လို့ Michigan ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။သမရရဲ့မိန်ကွန်းထဲမှာအစုချက်ရာဈေးတွေတက်နေတာနဲ့အလုတ်လက်မဲ့နှုံစံချိန်တင်အောင်ကျဆင်းနေတာကိုကြီးမားတဲ့စီးပွားရေးအောင်မြင်မှုလို့ပြောသွားပေမဲ့ဒီအကျိုးတွေကိုအမေရိကန်တွေမျက်မျက်တတမခံစားရဘူးလို့တုံ့ပြန်ပါတယ်။အမှုဆောင်အရာရှိကြီးတွေရဲ့အင်မတန်များပြားတဲ့လစာနဲ့လစာမတိုးတဲ့အလုတ်သမားအများပြားရဲ့အခြေအနေကိုနှိုင်းယှဉ်ပြခဲ့ပါတယ်။အစုချက်ရာဈေးတွေဘလောက်ပဲတက်နေနေလကုန်ချိန်ဝင်ငွေမလောက်တော့တဲ့အမေရိကန်တန်းတဲ့ခြေရှိနေတယ်လို့ထောက်ပြပါတယ်။စီးပွားရေးခိုင်မာနေတယ်လို့သမ္မတကပြောသွားတဲ့အတွက်ဘယ်သူတွေအတွက်ခိုင်မာနေတာလဲလို့လဲအုပ်ချုပ်ရေးမှူးဝစ်မာကမေးခွန်းထုတ်ပါတယ်။ကျန်းမာရေးအာမခံပေးနိုင်ဖို့စ조사နေကြရတဲ့မိသားစုတွေရှိနေတယ်ဆိုတာကိုလည်းသူ့မိသားစုဥပမာနဲ့ပေးပြီးပြောသွားပါတယ်။အနေအဆုံးလောက်ခတတ်မှတ်ရေးပါဝင်တဲ့လစာဒန်းတူရရှိရေးဥပဒေကြမ်းကိုဒီမိုကရက်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအတည်ပြုထားပေမဲ့ Republican တွေလွှမ်းမိုးနေတဲ့အထက်လွှတ်တော်မှာအတည်မပြုသေးတာကိုလည်း Democratic Party ဘက်ကတုံ့ပြန်မိန့်ခွန်းနဲ့မှ Michigan အုပ်ချုပ်ရေးမှူးCretchen Whitmer ကထည့်ပြောသွားခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဆိုထားတာကိုထက်လွှတ်တော်မှာကြားနာတာဒီကနေ့မှအဆုံးသတ်တော်မှာဖြစ်ပါတယ်။အနာလွဲသွန်းစားလုပ်မှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တာနှောက်ယှက်မှုဆိုတဲ့စွဲချက်နှစ်ခုနဲ့သမ္မတကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့ပေါ်အပြန်အလှန်တင်ပြပြောဆိုတာတွေကိုကြားနာခဲ့ပြီးတဲ့နောက်ဒီကနေ့မှမဲခွဲဆုံးဖြတ်ကြမှာပါ။စွဲချက်နှစ်ခုအတွက်သမ္မတမှာအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးယာရူကနေဖယ်ရှားဖို့ဆိုရင်အထက်လွှတ်တော်အမတ်ရောက်တရားတွေက၃ပုံ၂ပုံထောက်ခံဖို့လိုပါတယ်။လက်ရှိအထက်လွှတ်တော်မှာသမ္မတထရမ့်ရဲ့ Republican Party က53ယောက်နဲ့အများစုဖြစ်ပြီး Democrat Party က48ယောက်ပဲရှိပါတယ်။ ခုချိန်ထိလည်း The Republican အမတ်ကမှသမ္မတကိုယာရုကဖယ်ရှားရေးထောက်ခံမယ်လို့လူသိရှင်များပြောဆိုထားတာမရှိပါဘူး။အလားတူပဲဒီမိုကရက်အမတ်တွေကလည်းပါတီရည်တည်ချက်ကိုစန့်ကျင်ပြီးသမ္မတဘက်ကနေမဲပေးမယ်လို့ပြောဆိုထားတာမရှိပါဘူး။အင်္ဂါနေ့ Washington DC စံတော်ချိန်ညဘက်ကပြောတဲ့နိုင်ငံတော်ခြေပြမင်ခွန်းထဲမှာတော့သမ္မတ Trump ကသူ့အပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလုံးဝထည့်ပြောမသွားပါဘူး။ဒါပေမဲ့လည်းသူ့အပေါ်တရားစွဲဆိုဖို့စုံစမ်းစစ်ဆေးတဲ့ကာလကလေးကဒါဟာအပြစ်မရှိအပြစ်ရှာလောက်ကြံဆွဆွဲတာပဲဖြစ်ပြီးသူ့အနေနဲ့မဟုတ်တာလုပ်ထားတာဘာမှမရှိဘူးလို့တောက်လျှောက်ပြောလာတာပါ။အဲဒါလို့တော့ဂျာနာဘွဲမှာနောက်ထပ်သက်သေပြီးဆင့်ခေါ်ထွက်ဆိုခိုင်းမှုအဆိုကိုလည်း Republican တွေကပယ်ချခဲ့ပါတယ်
။ American ပြည်ထောင်စုမှာတနင်္လာနေ့ကကျင်းပခဲ့တဲ့ Democratic Party တွင်သမ္မတလောင်းရွေးချယ်ပွဲမှာလောလောဆယ်သိရတဲ့ရလဒ်တွေအရအင်ဒီယားနာပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg ကVermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ထက်နှာတပြားအသာနဲ့ရှေ့ပြေးနေပါတယ်။ပြည်နယ်ထဲမှာရှိတဲ့မဲဆန္ဒနယ်တွေရဲ့87ရာခိုင်နှုန်းရလဒ်တွေအရ Buttigieg ကမဲ 26.8 ရာခိုင်နှုန်းနဲ့ Sanders က 25.2 ရာခိုင်နှုန်းရထားပါတယ်။သူတို့နောက်မှာ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren ဒုသမ္မတဟောင်း Joe Biden နဲ့ Minnesota ပြည်နယ်အထက်လွှတ်တော်အမတ် Amy Klobuchar တို့လိုက်နေပါတယ်။ဂျန်နဲ့ကိုယ်စားလှယ်လောင်း6ယောက်ကတော့အတော်လေးနောက်ကျန်ရစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုနိုင်အောင်ရှင်းပြနိုင်မယ်။သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီတွင်ဘသူကိုရွေးချယ်မလဲဆိုတာအခုကနဦးရလတ်တွေကိုကြည့်ချင်းအဖြစ်အတော်လေးသဘောထားကွဲပြားနေတာမြင်ရပါတယ်။လောလောဆယ်မဲအများဆုံးရထားတဲ့အသက်38နှစ်အရွယ်ပီဘူတဂျစ်ဟာအလဲအလက်သဘောထားရှိပြီးတော့လိန်လူချစ်သူအဖြစ်တရားဝင်အသိပေးထားသူဖြစ်ပါတယ်။အသက်88နှစ်အရွယ်ဘာနီဆန်ဒက်စ်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီဖြစ်ပြီးတော့ပုဂ္ဂလိကကျန်းမာရေးဆောင်ရှားမှုကိုဖျက်ခါလူတိုင်းအတွက်အခမဲ့ကျန်းမာရေးဆောင်ရှားမှုပေးမယ်လို့ပြောကြားထားပါတယ်။သူတို့နှစ်ယောက်လုံးကတော့ကမ္ဘာကြီးပြည်နွေးလာမှုကိုတိုက်ဖျက်မဲ့ Green New Deal ဥပဒေကြမ်းကိုထောက်ခံတယ်လို့တရားမဝင်နိုင်ငံပြောင်းလာသူတွေကိုဒီရာဇဝတ်မှုကျူးလွန်သူတွေအဖြစ်သတ်မှတ်တာကိုလည်းမလိုလားပါဘူး။အီရန်နျူကလ ியா အရေးအရင်ရရှိခဲ့တဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းလိုကြတဲ့အပြင်အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ခေါ်မယ်လို့လည်းပြောကြားထားကြပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝီကနေသာသာပရိညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့ရဆိုတဲ့လူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ရှေ့နေကြုံရုံးကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့လူရင်းများဒုက္ခတွေထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့တယ်ဆိုတာအမှန်တိုင်းသိရဖို့ယူရခြင်းနဲ့စုံစမ်းစစ်ဆေးရေးမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေကြုံရုံးပြောခွင့်ရသူကပြောပါတယ်
။ It is going to be an independent, impartial, objective,and fair process
အမှန်တရားကိုစမ်းစစ်ဖို့ဒါမှမဟုတ်တကယ်တမ်းဘာဖြစ်ခဲ့လဲဆိုတဲ့အမှန်တရားကိုဖော်ထုတ်ဖို့ရည်ရွယ်ချက်နဲ့လွတ်လပ်ပြီးဘယ်မလိုက်တဲ့ဓမ္မဒီတန်ကြပြီးညှတာတဲ့လုပ်ငန်းစဉ်နဲ့လှုပ်ဆောင်သွားမှာပါရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွေ့တရားဥပဒေနဲ့အညီဖော်ထုတ်ဖို့ဆိုတဲ့အမြင်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်လို့ ICC ရှင်းနေကြုံရုံးပြောခွင့်ရဖော်ခီဆူမူချူချူကူကပြောသွားတာပါဒီစုံစမ်းစစ်ဆေးမှုမှာမြန်မာနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လေအင်္ဂါနေ့ကဒါကာလူတော်မှာလုပ်တဲ့တင်းစာရှင်းလင်းပွဲတွင်ပြောခွင့်ရမူချူချူကူကတိုက်တွန်းပါတယ်လူငင်းကြလို့ခေါ်ဆိုတော်ကိုလက်မခံသလို ICC အဖွဲ့ဝင်နိုင်ငံတခုလည်းမဟုတ်တဲ့မြန်မာအစိုးရကတော့ ICC အနေနဲ့မြန်မာနိုင်ငံပေါ်စုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးလို့ပြောထားပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။ ICC စုံစမ်းစစ်ဆေးရေးအဖွဲ့ဟာစာသာပရိနေမှာဘင်္ဂလားဒေ့ရှ်ကနေတဟိတ်ကိုပြန်သွားမှာဖြစ်ပြီးဖြတ်ဆိုချက်တွေနဲ့တခြားအထောက်အထားတွေကိုရယူဖို့အတွက်အစီအစဉ်တွေကိုတုံ့ပြန်ကြမယ်လို့ပြောခွင့်ရမိုးချိုချိုကက VOA ကိုပြောပါတယ်။ဒါ့အပြင်ဒီစုံစမ်းစစ်ဆေးမှုဟာအချိန်ယူရလိမ့်မယ်လို့လည်းပြောပါတယ်။
ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ကြားဖြတ်အစီအမံတွေကိုလိုက်နာဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကပြုလုပ်ခဲ့တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအပြီးမှာ EU ကိုစား Estonia တပ်အမတ်ကြီး Sven Jagensen ကတိုက်တွန်းခဲ့တာဖြစ်ပါတယ်
။ We urge Myanmar to comply with the provisional measures indicated by the ICJ which we recall are compulsory under international law.
ICJ တရားရုံးကချမှတ်တဲ့အစီအစဉ်တွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုရဲဆိုတာထပ်ပြီးတော့ပြောလိုပါတယ်။ လူ့အခွင့်အရေးချိုးဖောက်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့လက်ခံနိုင်လောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေမှာပဋိပက္ခတွေဖြစ်နေရတဲ့အခြေခံပြဿနာတွေကိုမြန်မာအနေနဲ့ဆင်းရမယ်လို့လည်း EU ကိုစားကုလသမဂ္ဂဆိုင်ရာအက်စတိုးနီးယားတပ်အမတ်ကြီးစဖန်ယာဂက်စန်ကပြောကြားသွားတာဖြစ်ပါတယ်။2019ခုနှစ်နိုဝင်ဘာ6ရက်တုန်းကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့အကြေညာချက်အတိုင်းထပ်မံတောင်းဆိုသလို
ICJ ကြားဖြတ်လိုက်နာဆောင်ရွက်ချက်တွေကို ICJ တရားရုံးကဇန်နဝါရီလရုံးကချမှတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့ဘယ်လ်ဂျီယမ်အက်စတိုးနီးယားပြင်သစ်ဂျာမနီဗြိတိန်နဲ့အမေရိကန်နိုင်ငံတွေရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ရုံးကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာကတော့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေ ဖို့ကူးဆက်သူတိုးလာနေပေမဲ့ကမ္ဘာနေရာအနှံ့ကူးဆက်ပြန့်ပွားတဲ့အခြေအနေတော့မရောက်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒါပေမဲ့ယောဂကပ်ဘေးဆိုင်နိုင်တဲ့စိုးရိမ်စရာအဆင့်ကိုတော့ရောက်နေတဲ့ကြောင်း WHO ရဲ့ကပ်ယောဂဘေးနဲ့ကူးဆက်ယောဂဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Sylvie Bryant ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြောပါတယ်။ရုပ်နေရာဝူဟန်မှာဒီဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့ဒီကနေ့ဗိုလ်ထူးနေ့တိတရုတ်နိုင်ငံတွင်းမှာယောဂပိုးကြောင့်သေဆုံးသူ490ကျော်နဲ့ကူးစက်ခံထားရသူ2400ကျော်ရှိတော့ပါပြီ။တခြားနိုင်ငံပေါင်း23နိုင်ငံမှာလည်းကူးစက်ခံထားရသူ150လောက်ရှိနေပြီးသေဆုံးသူကတော့ဖိလစ်ပိုင်နိုင်ငံမှာတယောက်နဲ့တိုင်ဝမ်ကျွန်းမှာတယောက်ရှိပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကမ်းမှာကမ်းပေးမကပ်ပဲတီးခြားခွဲထားတဲ့အပျော်စီးဇိမ်ခံသင်္ဘောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ10ယောက်တွေ့ရှိတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ယောဂပိုးကူးစက်မှုရှိမရှိစစ်ဆေးထားသူတွေကအဖြေပြန်ရတဲ့31ယောက်ထဲမှာအခုလိုမျိုးဆယ်ယောက်ကူးစက်ခံရတာကိုတွေ့ရတာပါပိုးကူးစက်နေသူတွေကိုဂျပန်ကမ်းခြေဆောင်တပ်ရဲ့အကူအညီနဲ့ကာနာဂါဝါနယ်ကစစ်ရုံကိုလွှဲပြောင်းထားတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကတ်ဆူအိုဘူကာတိုကပြောပါတယ်တင်မောပေါ်ပါလာတဲ့ဝန်ထမ်းနဲ့ခီးတဲ့3500ကျော်ကိုတော့တင်မောပေါ်မှာပဲဆက်ထားပြီးတော့စောင့်ကြည့်နေတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့လတုန်းကဒီတင်မောကိုစီးခဲ့တဲ့ဟောင်ကောင်ကအမျိုးသားကြီးတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတာတွေ့ခဲ့ရပြီးတဲ့နောက်တင်မောပေါ်လိုက်ပါလို့သူတွေကိုစောင့်ကြည့်စစ်ဆေးတာတွေကိုတနင်္လာနေ့ညပိုင်းကဆောက်လုပ်ခဲ့တာပါတင်မောပေါ်ပါလာတဲ့သူတွေကလူ293ယောက်ကိုဆေးစစ်ထားပြီးအဖြေပြန်ရသူ31ယောက်ထဲမှာ10ယောက်ကူးစက်ခံရတာတွေ့ရတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ2ယောက်ရှိနေတဲ့ရုရှားနိုင်ငံကလည်းအိန္ဒိယတရုတ်နိုင်ငံကနေပိုးကူးစက်ပြန့်နှံ့တာကိုတားဆီးကောက်ဆွဲဖို့တန်တရားရှိသူတွေကိုတီးတန့်ခွဲထားမဲ့နေရာကိုလုပ်ငန်းအဖွဲ့ကကြီးညာခဲ့ပါတယ်
ဘော်ရူးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေတဲမှာတော့ဒီအမေရိကန်ကနိုင်ငံတော်သမရအမေရိကန်သမရရဲ့တတိယမြောက်အခြေပြမိန့်ခွန်းနဲ့စာမှာပါတတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကွန်ဂရက်စ်လွှတ်တော်မှာအင်္ဂါနေ့ညကပြောခဲ့ပါတယ်။အာဏာအလွဲသုံးစားမှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန့်တားနှောက်ယှက်မှုနဲ့အောက်လွှတ်တော်ကသမ္မတပေါ်တရားစွဲခဲ့ပြီးဒီမှုနဲ့ပတ်သက်လို့အထက်လွှတ်တော်တရက်ခွဲမှာစစ်ဆေးကြားနာချိန်မှာပဲအခုလိုမိန့်ခွန်းပြောကြားတာဖြစ်ပြီး Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကနေသူ့ပေါ်စွဲချက်တွေကိုပတ်လက်ပေးမယ်လို့မျှော်လင့်ရပါတယ်။နိုင်ငံတော်အခြေပြမိန့်ခွန်းမှာတော့လာမယ့်သမ္မတရွေးကောက်ပွဲမှာနောက်တစ်ချိန်အနိုင်ရစေဖို့ UDP နိုင်ငံတွင်းကသူ့ရဲ့အောင်မြင်မှုတွေအပါအဝင်နောက်ဆောင်ရွက်မယ့်မူဝါဒတွေကိုလည်းပြောကြားခဲ့တာပါ။ Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ရဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါလေရှင်
။ Madam Speaker, the President of the United States.
ဒီရွေးကောက်ပွဲကျင်းပမယ့်2029ခုနှစ်ထဲမှာပဲသမ္မတဒေါ်နယ်ထရမ့်မှာနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားတာဖြစ်ပြီး2016ရွေးကောက်ပွဲကတိတွေအကောင့်တွေပေါ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လဲဂုဏ်ယူပြောကြားခဲ့ပါတယ်
။ 3 years ago we launched the great
လုံးရတဲ့၃နှစ်ကအမေရိကန်ပြည်အောင်စုသာမဟာအင်အားကြီးနိုင်ငံဖြစ်ရမယ်ဆိုပြီးတော့ကြွေးကြော်ခဲ့တာပါ။ဒီနောက်မှာတော့ဒီအောင်မြင်မှုတွေအကြောင်းပြောကြားလိုပါတယ်။
အောင်လွှတ်တော်ကထရန့်ကိုတရားစွဲဆိုဖို့ပြောဆိုဆွေးနွေးခဲ့တဲ့ကွန်ဂရက်စ်လွှတ်တော်အစည်းအဝေးခန်းမတွင်မှပဲတမရကမင်းကွန်းပြောကြားတာဖြစ်ပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့တော့ဘာမှပြောကြားခဲ့တာမျိုးမရှိသလိုအောင်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီကလက်ဆွဲနှုတ်ဆက်ဖို့လက်ကမ်းပေးတာကိုလည်းမတိကျိုးကျွန်ပြုနေခဲ့ပါတယ်အမေရိကန်စီးပွားရေးနဲ့ပတ်သက်ပြီးတော့တမရကအခုလိုပြောပါတယ
် If we hadn't reversed the failed economic
ဆူရရဲ့ကြာရှုံးတဲ့စီးပွားရေးမူဝါဒတွေကိုမပြင်ဘူးဆိုရင်ကမ္ဘာကြီးအနေနဲ့အမေရိကန်ရဲ့စီးပွားရေးအောင်မြင်မှုကိုတွေ့မြင်ရမှာမဟုတ်ပါဘူး
သမရဒုတိယတက်တန်းအနေနဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ်နှစ်မှာပဲသူ့ရဲ့ဆွဲဆောင်ချက်တွေနဲ့ပတ်သက်ပြီးတော့49ရာခိုင်နှုန်းကထောက်ခံပါတယ်သူ့ရဲ့မိန့်ခွန်းထဲမှာတော့နိုင်ငံအခြေခံအဆောက်အုံကျန်းမာရေးနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်တရှိရေးအပါအဝင်ပြည်တွင်းမူဝါဒတွေကိုအဓိကထားပြောကြားခဲ့ပါတယ်
We are coordinating with the Chinese government and
working closely together. ကိုရိုနာဗိုင်းရပ်စ်ပြန်ပွားမှုနဲ့ပတ်သက်ပြီးတော့ပြည်အစိုးရနဲ့ညီညီကြကြပူးပေါင်းဆောင်ရွက်နေပါတယ်အစိုးရအနေနဲ့နိုင်ငံသားတွေဘေးကင်းလုံခြုံရေးလိုအပ်တာတွေကိုအားလုံးလှုပ်ဆောင်ပေးတော့ပါမယ်
အထူးဧည့်သည်အနေနဲ့ဗင်နီဇွဲလားသမ္မတဟွမ်ဂွာအီဒိုလည်းတက်ရောက်ပြီးတော့ထရန့်မင်ကွန်းပြောကြားရမှာသူ့အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေအကြောင်းပါဝင်ပါတယ်။ဆိုရှယ်လစ်စနစ်ဟာနိုင်ငံတွေပြတ်သုံးသွားစေပြီးတော့ဗင်နီဇွဲလားလူထုရဲ့လွတ်လပ်ရေးလှုပ်ရှားမှုမှာအမေရိကန်တွေလည်းအတူယက်တီပေးမှဖြစ်ကြောင်းပြောပါရယ်။မကြသေးခင်ကအစီအရေးအရဒရုန်းနဲ့တိုက်ခိုက်ကွပ်မျက်ခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးကက်ဆမ်ဆူလမနီအကြောင်းကိုလည်းပြောကြားသလိုတစ်ဖက်ကလည်းတန်တမာရေးနီလန်အရဆဲဆက်ဆွေးနွေးအဖြစ်ရှာဖို့စကားကမ်းလှမ်းပါတယ်။
The Iranian regime must abandon its pursuit of nuclear weapons.
Iran နဲ့ nuclear လက်နက်အစီအစဉ်တွေဆွန့်လွတ်ဖို့ဖျက်လို့ဖျက်စီးလူတက်အကြမ်းဖက်ဝါဒ RPR မြောက်လုပ်နေရတယ်ကိုရပ်ပစ်ပြီးတော့ Iran လူထုအတွက်အကျိုးရှိရာရှိကြောင်းလို့ရပါမယ်
။အရှေ့အလယ်ပိုင်းဒေသငင်းငိမ့်နဲ့ပတ်သက်ပြီးတော့လည်းအဖြေသစ်တရက်ကိုရှာဖွေတွေးရှိထားတဲ့အကြောင်းသူကပြောပါရယ
် Recognizing that all past attempts
ရှင်လုံးကကျူးကမှုတွေကြာရှုံးနေတာကိုပြန်သုံးသပ်ပြီးတော့ဒေသတည်ငြိမ်ရေးတန်းနဲ့ချီတဲ့လူငယ်တွေရဲ့အနာဂတ်ဘဝပိုကောင်းမွန်ရေးအတွက်တန်တိတ်ထန်ချဆောင်ရွက်ရပါမယ်။
အမေရိကန်အဓိကပါတီကြီးနှစ်ရက်ပူးပေါင်းဆောင်ရွက်ဖို့တမရကကန့်လန့်ပေမဲ့တိတ်လှည့်လှည့်လေးရှိပုံမရဘူးလို့သုံးသက်သူတွေကထောက်ပြပါရယ်အမေရိကန်တက္ကသိုလ်ကနိုင်ငံရေးအကဲခတ်ဘီလ်ဆွင်နီက
Simply because he didn't mention impeachment
သူ့ဘော်ဒီယာဆွဲဆိုတာနဲ့ပတ်သက်ပြီးဖြတ်ပြောမသွားဘူးဆိုတော့ကသူပြောတဲ့မင်ကွန်းထဲမှာမကျင်တဲ့ဇာတ်ရည်စိတ်သဘောမတွေ့ဇာတ်ရည်ကြီးမဟုတ်ဘူးဆိုတော့ကိုပြတာပါခမ်းမာရဲကြည့်လိုက်ရင်လည်းအားလုံးကအဲ့ဒီသဘောထားအတိုင်းပဲရှိနေကြတယ်ဆိုတာတွေ့နေရပါတယ်နိုင်ငံကောင်းရာကောင်းကျိုးဖြစ်စေတဲ့ကိစ္စရပ်တွေပြောကြချိန်မှာဒီမိုကရက်တွေကလက်ခုဩဘာမပေးတယ်လို့ဒီချိန်ထဲမှာပဲနိုင်ငံတော်အခြေပြမင်ကွန်းရဲ့အနှစ်သာရဖြစ်တဲ့အတူပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကမ်းလှမ်းမှုမျိုးလည်းအများကြီးမတွေ့ရပါဘူး
။လာမယ့်2020ရွေးကောက်ပွဲမှာအဓိကကြားတဲ့ပြည်နယ်တစ်ခုဖြစ်တဲ့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးကတော့အပြန်အလှန်လေးစားမှုရှိဖို့လိုအပ်ကြောင်းအခုလိုထောက်ပြပါရယ်။ Gretchen Whitmer က
Bullying people on Twitter
Twitter ကနေလူတွေကိုမထီလေးစားပုတ်ခတ်ပြောကြားနေတာတွေဟာပူးပေါင်းဆောင်ရွက်ဖို့နီးမလာစေပဲပိုးပြီးတော့ဝေးကွာသွားစေပါရယ်။
ထရန့်မင်ကွန်းပြောပြီးမှတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမရမင်ကွန်းစာရွက်ကိုထပ်ပိုင်းဆုပ်ဖြဲပြီးတော့သူ့သဘောထားကိုပြသတော့ပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါရှင်အခုတော့မြန်မာပြည်ထဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစောင့်ကြည့်အခြေအနေကိုပြောပြပေးပါမယ်မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်တရားနဲ့စောင့်ကြည့်လူနာ6ဦးရှိခဲ့ပြီးအဲ့ဒီထဲကမှယောဂလက္ခဏာနဲ့နောက်ကျောင်းအရာယောဂပိုးကူးစက်ခံရတဲ့တန်တရားရှိသူအဖြစ်2ဦးပဲသတ်မှတ်ထားတယ်လို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကတော့ယောဂကာကွယ်ရေးနဲ့စောင့်ကြည့်ရေးဘိုင်းကဆောင်ရွက်နေတယ်လို့ယောဂနဲ့ပတ်သက်လို့ကုသရေးအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကြောင့်ကူးစက်ခံရသူတောင်းတဲ့ချီရှိလာသလိုသေဆုံးသူတွေကလည်းဇာနဲ့ချီရှိနေပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ရောဂါလက္ခဏာတွေနဲ့ကပ်ညီတဲ့တန်တရားလူနာနှစ်ဦးသာရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောဆိုလိုက်ပါတယ်။
တန်တရားလူနာနေတဲ့ဦးလက်ရှိကိုနှစ်ယောက်တော့ပဲကျွန်တော်တို့ယူချပါတယ်။အဲဒီနှစ်ယောက်တော့သူပေးရလဲဆိုလို့ရှိရင်နောက်မတူဘူး55နှစ်တတိယမျိုးသားရယ်။နောက်တစ်ခုကကြတော့ခံကြည့်နေမင်းပြရနေပြီးတော့နော်အဲဒီလူနာပေါ့နော်။အဲဒီမင်းကြီးခိုင်မင်းပြရရယ်နောက်မတူရှမ်းမြောက်နောက်မတူဘူးလူနာရယ်ဆိုတော့တန်တရားလူနာဖြစ်တော့သတ်မှတ်တယ်။တန်တရားလူနာကိစ္စဖြစ်ခြင်းရှိနေလုံးဝကိုက်နေတဲ့အတွက်ကြောင့်ပေါ့နော်။၉ယောက်မှဆိုလို့ရှိရင်နှစ်ယောက်က suspected လူနာဖြစ်တဲ့အတွက်ကြောင့်9ယောက်စောင့်ကြည့်လူနာကျန်တယ်။9ယောက်မှာမှပထမဦးဆုံးတရုတ်ကဆန်းသွားပြီဆိုတော့စောင့်ကြည့်လူနာ6ယောက်ကျန်တယ်။အခုလက်ရှိမှာလည်းမြင်းပြားလူနာရောနတ်မတူလူနာရောတက်တာနေပါတယ်သူရဲ့ sign စင်တန်နေရောလေဒါပေမဲ့နတ်မတူလူနာရောကျွန်တော်တို့လာရှုပ်စေးရုံပြောင်းဖို့အတွက်တော့လုပ်နေပါတယ်မြင်းပြားမှာလည်းကုတနိုင်တဲ့သမားတော်ကြီးလည်းရှိတယ်မြင်းပြားမှာလည်း isolation လုပ်ထားနိုင်တဲ့ရှိတယ်ဆိုတော့မြင်းပြားတော့လောလောဆယ်တော့ကျွန်တော်တို့ရှုပ်ဖို့အခြေအနေမရှိသေးဘူ
းလက်ရှိမှာတော့ဒီတန်တရားရှိလူနာနှစ်ဦးအပါအဝင်တန်လူတွေအကုန်လုံးစီကယောဂပိုးရှိမရှိဆိုတာကိုစစ်ဆေးဖို့ဓာတ်ခွဲကန်းနမူနာတွေရယူထားတယ်လို့လည်းပြောပါတယ် Tong Ji Sasan Tong Seoma Tentare Ayan Sauti Luna Sene Pawan Gedu to Ugaro, Yoga Bu Shimashi, Namuna Yayunaine, Lo Ate, Tamate Yoga Lakana Mashiya Tusi Ganiro, Takwegan Namuna Yayu Jim Shibulo Tata Kingin Jiga Yobare, Lunari Along Siga Yayu Tare Takwegan Namuna Rigo, Tainang and Bangauga, Takwegan Takusigo Bebo Sese Tare Lule Tugap Yobare, Yoga Bu Shimu Tandaya Lunane, Sauti Luna Pit Queda Tamayama, Kaba Tamay Apweji, Santa Mate Ya Queda Tara Pedelo, Tata Dokingin Jiga Yobare.
ถ้าเราดูสิ่งที่เกิดขึ้นในช่วงนี้ในเรื่องที่ออกมาที่ป่าเนี่ยว่ามีการรู้ด้านมันดูดูสูตรเรื่องนี้ตัวเราว่าฟีดอาชีพเลยครอบชีพเลยทรัพย์เหตุสุดท้ายน่าจะน่าละชีพเลยคือเรื่องลักษณะอะไรคือเรื่องคือเรื่องขั้นตอนในลักษณะสุขีอาชีพเลยทั้งนี้เป็นสูตรเรื่องสุขีอาชีพเลยอาจมีเช่นประเด็นโน้มย้ายเราได้ชีวิตฮัลโหลสุขีอาชีพเลยฮัลโหลสูตรเรื่องนี้ตัวเราตัวที่มีการรู้เรื่องนี้ที่เกิดขึ้นในช่วงนี้ลงว่าใกล้นี้เลยว่าสุขีอา safety sign and symptom เนี่ย severe မဟုတ်ဘူးเนาะဖြားတယ်ဖြားလေးနည်းနည်းရှိတယ်ချောင်းဆိုးတွေပါလက္ခဏာတွေကလည်းပဲတကယ်လို့စိတ်ယုံထားဖို့ဒီကြားလောက်တဲ့အခြေအနေမဟုတ်ဘူးဒါပေမဲ့ severe ဖြစ်လို့မဟုတ်ဘူးလေစိတ်ယုံမှာထားပြီးတော့ခါကြတော့သူ့ investigation လုပ်ဖို့ထားတဲ့သဘောပဲ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဘက်ကဒီရောဂါနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေကြေညာထားပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာဒီရောဂါပိုးကူးစက်ခံထားရတဲ့သူမတွေ့ရသေးပါဘူး။လက်ရှိမှာတော့ဒါနဲ့ပတ်သက်ပြီးကြိုတင်ကာကွယ်မှုအပိုင်းတွေအလုံးကိုလှုပ်ဆောင်ထားသလိုရောဂါရှိသူတွေ့လာရင်လည်းတည်တည်ချာချာကုသပေးနိုင်တဲ့အခြေအနေတွေရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ထို့တဲ့ဆေးတွေလည်းကျွန်တော်တို့ပြင်ဆင်ထားရှိပြီးဖြစ်ပါတယ်။အဲ့မှာတော့ဆေးတမျိုးရှိပါတယ်။နောက်ဆေးတမျိုးအစ်ကလည်းကျွန်တော်တို့ရရှိဖို့အတွက်ဒီနေ့ဆောင်ရွက်နေပါတယ်။ကျန်တဲ့ဆေးတွေကတော့ဒီခုလက်ရှိမှာတုံးနေတဲ့ဆေးရဆေးရာဒီတော့ဘယ်မှတုံးနေတော့တမင်းဖြစ်လို့ဟိုဆေးရနောက်တစ်ခါကျတော့ဟိုဘာသာကန်ဒီဘာရက်အထရက်တစ်ခုရှိတယ်။အဲ့ဒါနဲ့ကတော့ပေါင်းပြီးကုသလို့ရှိရင်တော့ထရီမန့်ကပို့ပြီးတော့ဟိုအကျိုးသက်ရောက်မှုတွေရှိတယ်။မင်းဆက်ရကရရတယ်။အဲ့ဒီဆေးတွေကျွန်တော်တို့ရှိပါတယ်။အခုလက်ရှိမှာကျွန်တော်တို့တမင်းလူက၂ရောက်အချိန်ရတယ်။ကောင်းမွန်တယ်လို့ကျွန်တော်တို့စောင့်ကြည့်လို့တော့ပေါ့ခုလက်ရှိရှိ6ရောက်ပါတော့6ရောက်ချင်ရလဲကောင်းမွန်ပါပဲ
ဒီတင်းတန်အဆုတ်ရောင်ယောဂါဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုဖြစ်ပြီးချောင်းဆိုးနှာချင်းရင်ပါးစပ်ကိုအုပ်ထားဖို့လိုအပ်တယ်လို့လက်ကိုမကြခဏစနစ်တကျဆေးဖို့အပြင်လူထူတတ်တဲ့နေရာတွေကိုရှောင်ကျင်ဖို့နဲ့ကိုယ်ခံကားကောင်းအောင်စားတောက်နေထိုင်ဖို့စတဲ့အခြေခံအချက်တွေလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ညွှန်ကြားထားပါတယ်ရှင
်မိခစုံစမ်းတင်ပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ဘက်ကတိုက်ပွဲနဲ့စစ်ပေးဆောင်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်နဲ့ပူးသီးတောင်မြို့နယ်တွေမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့နှစ်ဖက်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲတွေကြောင့်ရသေးတောင်မြို့နယ်ထဲမှာစစ်ရှောင်ဥယျာဉ်3000လောက်ဖြစ်လာနေပြီလို့ဒေသတွင်းလူမှုကွန်ရက်အဖွဲ့တွေကလည်းပြောပါတယ်။အပြည့်အစုံကိုတော့စက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မနေ့ကစပြီးတော့အင်တာနက်အဆက်အသွယ်ဖျောက်တောက်တာခံခဲ့ရတဲ့ရသေးတောင်နဲ့ပူရီတောင်မြို့နယ်တွေမှာမြန်မာစစ်တပ်ကနေကြီးကြီးလေးပူးပေါင်းရအနဲ့အပြင်းထန်ထိုးစစ်ဆင်လာတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဒီမလေးကဖြစ်ဆိုအညာနေနေဒီမှာတော့ဒီပူရီတောင်ရသေးတောင်ဆက်ပြီးမှာအာသူတို့အင်တာနက်ကိုဖျောက်တောက်ပြီးတော့မလက်မိုးလင်းတာနဲ့အဲ့ဒီမှာကြီးကြီးလေးပေါင်းပြီးတော့ဒီထိုးစစ်အပြင်းထန်လိုက်တာရသေးတောင်မြို့နယ်ကမှတော့မြန်မာစစ်တပ်ကလည်းဒီလိုကြီးကြီးလေးပေါင်းပြီးတော့ဒီအပြင်းထန်ထိုးစစ်ဆင်လာတယ်လေမစနေနယ်လာတော့ခမာယဒီနောက်တော့ခွန်ပေါ်တော့ဒီအားရတဲ့အောင်ချိုးတဲ့ပေါ့နောက်ဒီရေသေးချောင်းဒီဟာရဲ့နောက်ပြီးလို့ရှိရင်ဒီဟိုရေပတ်ပေါ်တကြီးပေါ့နော်အဲစင်ပေါ်ကနေပြီးတော့ဒီလက်လက်ကြီးတွေနဲ့နေတဲ့ဒါစိတ်ကျင်စက်ဆံမှုတွေလုပ်တယ်အញ្ញံတိုက်ချင်းကြီးပေါ့နော်ဒီစပီးပေါင်းနဲ့နေပြီးတော့မှဒီလိုလေကြီးကြီးရဲ့ဒီအထက်တစ်ချက်ပေါ့နော်အဲ့ဒီကောင်းကောင်းဝေးရာတွေကိုရန်တပ်စက်ဆံမှုတွေလုပ်ခဲ့တာရှိ
မနေ့ကရတဲ့တောင်မြို့နယ်မှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်ချိန်မှာအေရခိုင်လက်နက်ကင်ဖွဲ့နဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တနာချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကပြောပါတယ
်နေ့ကတော့ကျွန်တော်တို့မင်းတော်အောင်ကြီးရပေါ့အဲ့ဒါမှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တယ်ဘာလို့ဖြစ်လဲဆိုတော့အဲ့မင်းတော်ကြီးကခဏခဏပေါ့အေရီယာဘူမူတော်သွားတဲ့ရှင်နေဒီပြည်ဆိုင်မှာပဲဖြစ်ဖြစ်အောင်တော်ကွန်ပြည်ဆိုင်မှာပဲဖြစ်ဖြစ်ဒီနားပဲရရပြီးတော့မှခြေခံပြီးတော့မှတင်းမောတွေကိုဟိုဟာစစ်တာတရားစစ်တာတွေခဏခဏအဲ့နေရာကိုလောက်တာအဲ့လိုလေးဖြစ်တဲ့တော့ကျွန်တော်တို့သိချာမနေ့ကတည်းကရှင်းရတာပါကောင်းရသူတွေနဲ့ချင်းပြတဲ့ကွယ်တနအိုင်ဝန်းကျင်တော့ဖြစ်တာပေါ့နော်။အဲဒီကတော့ကြီးမားဖြစ်တာပေါ့။ကျွန်တော်တို့ကသိကြိုက်တယ်ကတော့ကြီးကြီးအိုင်ပေါ့။ကောင်းချမ်းနေလို့ကတော့ကျွန်တော်တို့လည်းလည်းလည်းကောင်းနေတော့ရတဲ့ကရှိတာပေါ့
။ဒီတိုက်ပွဲစဉ်တွေမှာအေဘက်ကထိခိုက်မှုရှိခဲ့တယ်လို့တမရဘက်ကပြောဆိုပြီးမဲ့အေဘက်ကတော့အတိမပြုတ်ခဲ့ပါဘူး။ ये तो हम यूँ ने महीन ताऊ ने तेज़ ताऊ ने बैठा ही पूरी माँ तमरो बैठा ने यह ये पावे चीज़ ले पुपां पूरी ने पिका ताई ने रे चीनी जाओ अनीना का गंसाम बो चीज़ वाला तो यार लोग हाँ ये तो हम यूँ को ठीक ने माँ सिर्फ तेज़ याँ ने रे लो तेज़ चीज़ उसे पे को याँ ने रे लुम्हु कुनी ये पूरा का
ผมก็ทําตามที่เขาสั่งที่เขาปฏิบัติอย่างนี้ถ้าเราไม่ได้มาอยู่ก็ต้องเอาเสียเอาผมก็จะไม่ได้ที่ว่านี่ยังนี่ก็เลยเป็นตัวกระเช้ามันยังต้องกุ้งนั้นใส่ยาตานะทางเจ้าฮะเลยไต่ปวดเจ้าสิไปเต็งช่องนี่ยาบาเลย
แล้วดูบุรีรัมย์อยู่เนี่ยจะยังขัดเจียวอุสุเสกคอยว่าดูวิชางอยู่แบบมาเลยตั้งรอยหายเนี่ยยิ่งได้เต็มบ่ตัวเนี่ยพิฆาตในเรื่องลูกจะยังขัดอยู่ยามียาพาดูกับเปียวว่าเลยนี่ก็เรียนนะเอ็ดเจเลยมีบีกับเจเลยพักยาสับปิดอะไรเนี่ยจะขายปีเนี่ยมีอะไรติดอะไรมีมาเสตันเนี่ยจะขายเล่นอะไรกันอีพวกดูจ้าตอนนี้จ้าไต่ปวยเป็นหนักพี่ปวนีบาร์เลย สิ่งนี้เป็นเรื่องวันยุ่งเลยมั้ยมันนี่ก็มีมาในงานเสด็จยี่เนี่ยผู้สั่งยี่วงยี่ฐานะยุ่งยากใช่ยาอินเทอร์เน็ตไลน์ต้องใช้หมู่กูตุ้ดยาจริงไปเป็นแค่บาร์เลยที่รู้อินเทอร์เน็ตไลน์ไปเป็นแค่เรื่องด้วยปริบกับพี่บ้านนี่เสด็จยาด้วยลูกกูยี่ชูบ้าหมู่ดีปูมูชีลานั่นเดี๋ยวลูกที่ยาด้วยเสพเสียงตัวขาดเด่นเนี่ยไต่ปวดเจ้าที่ใครแต่ยาพี่ดูดีกูกูยี่ยี่มาแค่ตัวนี้เดี๋ยวลูกยังใครลูกมือพ่อสีตาวันชีดูดีกับ
ဒီမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်ကျမ်းရောင်းနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်ဥကြောဇန်သားရဲ့မြန်မာရေးတုတ်တက်ချက်လူလူကျမ်းမာရေးနဲ့အာကစားသတင်းလွှာတွေနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ 19.5MHz
အမေရိကန်နိုင်ငံဟာရိုးရိုးကြဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တန်သုံးနှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါအပြင်အမေရိကန်ရဲ့အနာဂတ်ပန်းနိုင်ကိုမေးမြန်းသိသိစေတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်တွင်သုံးချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီဆန်တော်ချိန်ညဘက်ကကွန်ဂရက်လူတော်မှပြောတဲ့နိုင်င ော့ဝင်ငွေမညီမျှမှုကျန်းမာရေးအမှားခံပေးနိုင်မှုစူးစမ်းနေကြတဲ့အခြေအနေတွေကိုမိမောင်းထုတ်ပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့သမ္မတကသုံးသပ်ပြသွားပေမဲ့အမေရိကန်လူထုမှတွေထိခိုက်နေနေတယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူး Gretchen Whitmer ကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မင်းခွန်းထဲမှာပြောသွားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့ရဲဆိုတဲ့လူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရှေ့နေချုပ်ရုံးကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့လူဝင်ကြောင်ထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့ရဲဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်စုံစမ်းစစ်ဆေးရမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေချုပ်ရုံးပြောခွင့်ရသူကပြောပါတယ်။ ICJ နိုင်ငံတကာတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ဂျာပြတ်အစီအမံတွေကိုလိုက်နာလှုံ့ဆော်ဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ ICJ တရားရုံးကချမှတ်တဲ့အစီအမံတွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုတယ်ဆိုတာထပ်ပြီးပြောလိုပါတယ်လို့လူမျိုးကောင်စီမှအင်္ဂါနေ့ကလုပ်တဲ့မြမအရေးတကယ်ပြီးဆွေးနွေးပွဲပြီး EU ကိုစားအက်စတိုနီးယားတာဝန်ကြီးကတိုက်တွန်းသွားပါတယ်ခင်ဗျာ
ဗိုလ်ထုနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါရှင်အခုညနေစီစဉ်ထုတ်လုပ်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington. From Washington, this is VOA.